မြန်မာနိုင်ငံကိုအပြည့်ရရှိလာတဲ့တန်ယုံဒုတိယအကြီးအကဲဒက်ဘလင်ဟာမြန်မာနိုင်ငံတွင်စစ်အာဏာသိမ်းမှုနောက်ပိုင်းဆန္ဒပြမှုတွေပေါ်အကြမ်းဖက်ပစ်ခတ်နှိမ်နှင်းမှုတွေကြောင့်တည်ဆုံခဲ့ရတဲ့သူတွေကိုဂုဏ်ပြုမှုတည်းရဲ့ပြုလုပ်ခဲ့ပါတယ်စီအနာတိမ်မှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့သူတွေကိုဂုဏ်ပြုထားတဲ့အမေရိကန်တန်ယုံတွင်ကြာဆုံးသူများအမတ်တရအထိမ့်မဲ့နေရာမှာအခုလိုဂုဏ်ပြုမှုလုပ်ခဲ့တာလို့ရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့အမတ်တရအထိမ့်မဲ့နေရာမှာအခုထိဆိုရင်ကျောက်တုံးပေါင်း1300ကျော်ရှိထားပြီးတော့ကျောက်တုံးတုံးစီဟာကြာဆုံးခဲ့သူတဦးချင်းစီကိုကိုးစားပြုပါတယ်လို့လည်းတန်ယုံစာမျက်နှာမှာဖော်ပြပါရှိပါတယ်။မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံဟာစီအနာတိမ့်ပြီးတဲ့နောက်ပိုင်းမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ရေးသားတာတွေနဲ့ဒီမိုကရေစီရေလိုလားသူတွေကိုထောက်ခံကြောင်းမကြာခဏဖော်ပြလေးရှိပါတယ်။မြန်မာနိုင်ငံအတွင်းမှာအင်တာနက်ဖြတ်တောက်မှုတွေ၊သတင်းမီဒီယာသမားတွေကိုဖမ်းဆီးကြမ်းတမ်းမှုတွေနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ Facebook စာမျက်နှာကနေမကြာခဏထောက်ပြဝေဖန်လေးရှိပါတယ်။စစ်တပ်ကအကြမ်းဖက်ပစ်ခတ်လို့တည်ဆုံခဲ့ရတဲ့ Network Engineer ကိုနီနီအောင်ထက်နိုင်ကိုဂါရဝပြုကွန်ပျူတာအနေနဲ့သူတည်ဆုံးခဲ့တဲ့ရန်ကုန်ကမာရွတ်အထက်တန်းကျောင်းရှိကိုတန်မတ်ကြီးတောမတ်ဖိုင်တာကဒီနေ့မလကုန်ပိုင်းမှာလဲတွားရောက်ပြီးတော့လွမ်းတူပန်းချင်းချခဲ့ပါပြီ။အာနာတိုင်းမြန်မာစစ်ကောင်စီကတော့ရန်ကုန်အခြေစိုက်နိုင်ငံသားတန်ယုံတချို့ကမြမအရေးကိုဝင်ရောက်ပြီးတော့ဆွတ်ဖက်တာရှိတယ်ဆိုပြီးတော့တတိပေးချက်ထုတ်ပြန်ခဲ့ဥပါတယ်။